1946ခုနှစ်မှာထိနဲ့အရရာခံယူခဲ့တဲ့ထိုင်းဘရင်ဘူမိဘောဟာမနစ်ကြသာပရင်းနေကကွယ်လွန်သွားခဲ့တဲ့အတွက်တနိုင်ငံလုံးပူဆွေးတော့ကရောက်နေချိန်မှာသူ့ရဲ့ထီးမွေနန်းမွေကိုဆက်ခံမဲ့သူဟာထိုင်းနိုင်ငံအကျိုးကိုသူ့အတိုင်းဆက်ပြီးဆောင်ရွက်နိုင်မှာမလားဆိုတာထိုင်းပြည်သူအများကစိုးရိမ်မကင်းဖြစ်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကမနစ်ကပြောကြားတဲ့ရုပ်မြင်သံကြားမိကုံးမှာတော့အိမ်ရှိမင်းသားဖြစ်တဲ့အသက်63နှစ်အရွယ်သားတော်ဝဇီယာလောင်ကွန်းဟာထိုင်းဘရင်ဘူမိဘောရဲ့အရရာကိုဆက်ခံမဲ့သူဖြစ်တယ်လို့ထည့်သွင်းပြောဆိုထားပါတယ်။မတ်အင်ဂျင်နိုင်ပြောပြပေးပါရှင်
။ဖွဲ့စည်းပုံအခြေခံဥပဒေအရစီးမြင်ကံဘရင်စနစ်ရှိတဲ့ထိုင်းနိုင်ငံမှာနှစ်ပေါင်း80ကြာစိုးစံခဲ့တဲ့ထိုင်းဘရင်ဘူမိဘောအဒူရာတက်ဟာနှစ်အတော်ကြာနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်မနေ့ကသက်တော်88နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဘရင်ဘူမိဘောဟာဘာသာရဲ့အသီးသီးမှာဗတ်စုံထူးကျွန်သူတဦးဖြစ်တယ်လို့သူ့ရဲ့ဩဇာအာဏာကိုအခြေခံလူတန်းစားတိုးတက်အောင်အသုံးချနိုင်ခဲ့တဲ့အတွက်လူထုရဲ့ချစ်ခင်လေးစားမှုကိုသူ့ရဲ့တပ်တန်းတစ်လျှောက်လုံးမှာရရှိခဲ့တာဖြစ်တယ်လို့ထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုညှိနှိုင်းရေးမှူးဒေါက်တာနိုင်အောင်ကပြောပါတယ်
။သူ့ရဲ့ထူးခြားချက်ကဘာလဲဆိုတော့ဒီထိုင်းနိုင်ငံထဲမှာရှိတဲ့လူထုလူတန်းစားအလွှာအလုံးကနောက်ပြီးတော့ဒီမျိုးဆက်အစဉ်အဆက်ကအာဂျုံတီလေးစားမှုကတောက်လျှောက်ရှိခဲ့တာကိုဒီဘင်းမိသားစုနေနဲ့ရတဲ့အာရမုံငွေတွေအလူငွေတွေကိုလည်းသူကကမခတာအဲ့ဒါတွေကိုလုပ်ပြီးတော့မှဆယ်လုံငန်းတွေမျိုးစဘာလုံငန်းတွေဒီသူတည်ဆနာလုံငန်းတွေအများကြီးလုပ်ပစ်ခဲ့တာတွေနောက်ကျွန်တော်တို့ဒီမှာအများနဲ့ပြောပြောနေတဲ့ဟာမဟုတ်သူရွာပေးတဲ့ဤပညာတွေဒီ trainer ဆိုတဲ့ကိစ္စအစအထူးသဖြင့်ကျွန်တော်တို့ဒီနယ်ဆိုင်တဲ့အားမျိုးပြောမယ်ဆိုလို့ရှိရင်အမော်သားတွေရှိရပေါ့ဗျာ။တိုင်းဟိုပတ်ပုံတွေအတိမတ်အမျိုးသားပြည့်နဲ့အတိမတ်ပြည့်ခရတာတွေအဲ့ဒါတွေအလုံးကိုလည်းဒေသစီမံချက်နဲ့လုပ်ပေးတာလည်းရှိရဲ။နောက်သူ့ရဲ့ဩစာကိုယူပြီးတော့မှစုံချထားပြီးတော့မှလူထုတစ်ခုလုံးအလွာအလုံးတစ်ခုလုံးကနေပြီးတော့သူ့စီရနေတစ်ဆင့်ဒီလူထုတွေအတွက်ကိုပြန်ပြီးအကျိုးပြုတဲ့ဥစ္စာအဲ့ဒါကိုသွားခံစားရတယ
်။ဒါအပြင်ဘရင်ဘူမိဘောဟာအိန္ဒိယမြန်မာနိုင်ငံကနေပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့တိုင်းသားဒုက္ခသည်တွေကိုလည်းစာနာထောက်ထားမှုတွေရှိခဲ့ကြောင်းဒေါက်တာနိုင်အောင်ကပြောပါတယ
်။သူကတော့စိတ်တဲဝင်တော့လို့ပါလာမရှိပေမဲ့လို့ကျွန်တော်တို့ဒီနယ်စပ်ကရောက်လာတဲ့ဟိုကျွန်တော်ကျောင်းသားတွေကအစားပြီးတော့တိုင်းသားကိစ္စတွေကပြောပါတော့အဓိကတော့အစိုးရရဲ့ policy နဲ့ဒီနိုင်ငံတကာရဲ့ပတ်သက်မှုဒီမှာလည်းဒီတိုင်းပြည်ကြီးနဲ့ဒီသတိတုံကလည်းဒီကျွန်တော်တို့ဟိုဒီခြေရင်းစစ်ကြောင်းဒီဘက်ရောက်လာတဲ့ဒုက္ခသည်တွေအရေးပေါ်မှာအများကြီးကိုစာနာနားလည်ပြီးတော့ဟလာဝင်ရောက်ဖိမတာတွေရှိတယ်လို့တော့ကြားဦးတယ
်။ဘရင်ဘူမိဘောဟာသူ့ရဲ့တပ်တန်းတစ်လျှောက်ထိုင်းနိုင်ငံတွင်အာဏာသိမ်းမှုအကြိမ်ကြိမ်အစိုးရပြောင်းလဲမှုတွေကိုခဏခဏကြုံခဲ့ရပေမဲ့ဘရင်နန်းတော်ကအာဏာနိုင်ငံရေးထဲမှာထဲထဲဝင်ဝင်မပါဝင်ဘူးဆိုတဲ့မူကိုတိတိကျကျလိုက်နာခဲ့တယ်လို့မှန်မှန်ကန်ကန်ဥဆောင်မှုပေးနိုင်ခဲ့တဲ့အတွက်ကွဲပြားနေတဲ့အင်အားစုအသီးသီးရဲ့ယုံကြည်မှုကိုရရှိခဲ့တာပါ။ဒါကြောင့်သူကွယ်လွန်ပြီးတဲ့နောက်သူ့ကိုစက်ခံမဲ့သူနဲ့ပတ်သက်လို့လူထုရဲ့ယုံကြည်အားထားမှုယောနေနေပြီးနိုင်ငံရဲ့အနာဂတ်အလားအလာပေါ်မှာစိုးရိမ်မှုတွေရှိနေတာမျိုးတွေ့မြင်ရကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြမအရေးလေးလာနေသူကိုအောင်သူငင်းကပြောပါရစေ
။ဆက်စုမရှိတဲ့ကာလမှာဒီအင်အားစုတွေကပြိုသွားမလားဆိုတဲ့ပြဿနာမျိုးတွေစိုးရိမ်ရတာရှိပါတယ်။ဆိုတော့အထူးသဖြင့်နန်းတော်ထဲမှာလည်းအုပ်စုတွေရှိပါတယ်။နောက်တစ်ခါကျတော့တမတော်တွေမှာလည်းအုပ်စုတွေရှိတယ်ပြင်ပနိုင်ငံရေးမှာလည်းအုပ်စုတွေရှိတော့ဒါတွေကဘယ်လိုဖြစ်သွားနိုင်တယ်ဆိုတဲ့ဟာမျိုးစိုးရိမ်ပူပန်ရတာရှိပါတယ်ဆိုတော့နောက်တစ်ခါတော့ဒီဘရင်စနစ်ကိုနိုင်တဲ့ပတ်သက်လို့ပေါ့နော်ဆိုတော့တချို့ကလည်းပြောကြတယ်အရင်ဒီပေါ်မှာဖြစ်ခဲ့တယ်လို့မျိုးပေါ့ဆိုတော့ဒီဘရင်ပြီးလို့ရှိရင်နောက်ဘရင်ဘယ်သူလာလာပြည်သူကလက်မခံတော့ဘူးဆိုတဲ့အနေအထားမျိုးလည်းပြောကြဆိုကြတာရှိပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအိမ်ရှိမင်းသားဝဇီရာလောင်ကွန်းရဲ့အခြေအနေရောဘယ်လိုမြင်လဲရှင
်အဲ့ဒါတော့ဟိုဖေချာပြောလို့တော့ခက်တာပေါ့နော်သူကတော့အရှိမင်းသားဆိုတော့ကဘရင်ဖြစ်လာဖို့များပါတယ်ဆိုတော့ဒါမှမဟုတ်ပဲနဲ့လေဟိုတခြားဟိုရွေးချယ်စရာအနေအထားတွေဖြစ်သွားနိုင်ပါတယ်ဆိုတော့ပြည်သူလူထုကတော့ဒီဘရင်သမီးတော်ဇီဝိတော်ကိုပို့ပြီးတော့ဟိုချစ်ကြည်လေးစားကြတာရှိတယ်ဆိုတော့ဒါမှမဟုတ်ရင်လည်းဘရင်ကြီးဆုံးပြီးတဲ့ကာလနောက်ပိုင်းမှာမိဖုရားကြီးကိုယ်တိုင်ကပဲဟိုဆက်ပြီးတော့တာဝန်ယူမလားပေါ့နော်ဆိုတော့ဒါကတော့ဘယ်သူမှတေချာပြောလို့မရသေးတဲ့ကိစ္စလည်းဖြစ်ပါတယ
်1982ခုနှစ်မှာဘရင်ဘူမိဘောကသူ့ရဲ့အရိုက်အရာဆက်ခံဖို့တားပစ်သူဝဇီယာလောင်ကွန်းကိုအိရှိမင်းသားအဖြစ်အနှင်းထားခဲ့တာကြောင့်အခုနန်းတက်ပွဲစီစဉ်ဖို့အတွက်လွှတ်တော်ကိုတင်သွင်းမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ကမနေ့ကသူ့ရဲ့မိကုံးမှာပြောကြားခဲ့ပါတယ်ရှင်